ချင်းပြည်နယ်တီးတိမ်မြို့ကိုဒေါအောင်ဆန်းစုကြည်ဟာနေ့လယ်ပိုင်းကရောက်ရှိခဲ့တာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောကြရမှာပါတီတွေအစိုးရတွေအနေနဲ့လှုပ်ချင်တဲ့အလုပ်ကိုပြည်သူတွေကိုပို့မွေလင်းလင်းရှင်းပြရမှာဖြစ်ကြောင်းဒေါအောင်ဆန်းစုကြည်ကပြောကြခဲ့ပါတယ်
ဘယ်နိုင်ငံရေးဖွဲ့စည်းပဲဖြစ်ဖြစ်တကယ်ဒီမိုကရေစီစနစ်ကိုယုံကြည်ရဲ့ဆိုလို့ရှိရင်ပြည်သူတွေကိုတံပိုးထားရတယ်ကိုလိုချင်တဲ့အလုပ်တွေကိုလည်းပြည်သူလူထုကိုပွင့်ပွင့်လင်းလင်းမှန်မှန်ကန်ကန်ဖြောင်းဖြောင်းမြတ်မြတ်နဲ့ရှင်းပြရတယ်အဲ့ဒီလိုမလုပ်တဲ့အဖွဲ့အစည်းများအဲ့ဒီလိုမလုပ်တဲ့အစိုးရများဟာဖတ်တော်တော်ပြောရရင်တကယ်ဒီမိုကရေစီကိုယုံကြည်ချက်မရှိတဲ့အစိုးရတွေအဖွဲ့အစည်းတွေပဲဖြစ်တယ
်မြန်မာနိုင်ငံကိုအားလုံးလိုချင်တဲ့ပုံစံအတိုင်းတင်ပေးနိုင်တဲ့အခွင့်အရေးရှိကြောင်းဒီခွင့်ရေးကိုခိုင်ခိုင်မြတ်မြတ်ကြိုင်ပြီးလုံးမသာလိုချင်တဲ့လမ်းကြောင်းပေါ်ကိုရောက်မှာဖြစ်ကြောင်းလည်းပြောကြခဲ့ပါတယ်
။ဒီဒီခါမှာကျမတို့နိုင်ငံကိုကျမတို့လိုချင်တဲ့လမ်းပေါ်ကိုတင်ပေးနိုင်မဲ့အခွင့်အရေးကျမတို့မှာရှိတယ်။ဒါပေမဲ့ဒီအခွင့်အရေးကိုကျမတို့ကနေပြီးတော့ခိုင်ခိုင်မြတ်မြတ်ကြိုင်ပြီးတော့ယူပြီးတော့ပြည့်မြောက်အောင်လုံးမလိုချင်တဲ့လမ်းပေါ်ကိုတကယ်ရောက်သွားမှာပါ။အဲတော့အားလုံးကနေပြီးတော့ပူးပေါင်းပြီးတော့ကြွားစီချင်တဲ့လမ်းပေါ်ရောက်အောင်လို့ဆောင်ရွက်ပေးဖို့လိုပါတယ
်။ဒါအပြင်ဒေါ်ဆန်းစုကြည်ကလူမျိုးမတူကိုးကွယ်တဲ့ဘာသာမတူပေမဲ့စိန်နှလုံးသားချင်းတူရင်နိုင်ငံရေးအတွက်အတူလုံနိုင်မယ်လို့ကလေးမျိုးမှာဒီနေ့မနက်အစောပိုင်းကလာရောက်ကြိုတဲ့ပရိသတ်တွေကိုပြောကြခဲ့ပါတယ
်ပြောတဲ့ဘာသာစကားတွေမတူပေမဲ့စိန်နှလုံးသားချင်းဟာတူတယ်ဆိုလို့ရှိရင်ကျမတို့နိုင်ငံအတွက်အများကြီးကောင်းတဲ့အလုပ်တွေကိုအတူလုံနိုင်ပါပါမေတ္တာကိုခြေခံပြီးတော့ကျမတို့လုပ်ရပါသေးမယ်လူမျိုးကွဲပြိမ့်မယ်ဘာသာစကားကွဲလိမ့်မယ်ကိုယ်ပွဲတဲ့ဘာသာကွဲခြားလိမ့်မယ်လို့ဆိုညာလေကျမတို့ရဲ့စိတ်တွေကတူဖို့ကျမတို့လိုချင်တဲ့ပတ်တိုင်းကလိုချင်တဲ့အရာတွေကတူဖို့အရေးကြီးပါတယ်နိုင်ငံတကာနိုင်ငံတို့ထက်ဖို့ဆိုရင်ပြည်သူပြည်သားတွေအလုံးကြိုးစားမှဖြစ်မှာမလို့ကျမတို့ကနေပြီးတော့နိုင်ငံအတွက်ဒီမိုကရေစီပြည်ထောင်စုတိုင်းသားများအလုံးအေးချမ်းသာနေနိုင်တဲ့ပြည်ထောင်စုတောင်းမှုဆိုလို့ရှိရင်ပြည်သူတွေရဲ့ကိုညီကိုလိုလားကြောင်းမလို့ကူညီကြပါဒီမေတ္တာရက်ခိုင်နဲ့ဒီလိုဖြစ်ပါ
ဒါပြင်ဒေါ်ဆန်းစုကြည်ဟာတိတိမျိုးဇွန်နန်းသွန်ကြီးရွာမှာကျပ်သိန်း900တန်းမှုရှိတဲ့မူလာတန်းလွန်ကျောင်းကိုဖွင့်လှစ်ပေးခဲ့ပါတယ်။အဲ့ဒီမူလာတန်းလွန်ကျောင်းဟာရွှေပါရမီပညာရေးဖောင်ဒေးရှင်းဦးဆောင်ဆရာတော်အရှင်စန္ဒာဒီကကဆောက်လွှတ်လှူဒါန်းခဲ့တာဖြစ်ပါတယ်။